SpaceX အာကာသယာဉ်ကိုဂျိုပယ်လန်နဲ့ပထမဆုံးမောင်းနှင်ခဲ့တဲ့အာကာသယာဉ်မှုတွေနှစ်ပေါင်း45နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပင်လယ်ရေထဲပြန်ဆင်းသက်နိုင်ခဲ့ပါတယ်။ပထမဆုံးပုဂ္ဂလိကအာကာသယာဉ်တွေထုတ်တဲ့ Elon Musk ရဲ့ကုမ္ပဏီကဒီ SpaceX ယာဉ်ကိုထူးထူးခြားခြားစသုံးခဲ့တဲ့ဒီဆက်သက်ခီးစဉ်ဟာနှစ်လကြာမြင့်ခဲ့ပြီးမက္ဆီကိုပင်လယ်ော်မှာပထမဆုံးအကြိမ်ဖြစ်မနေ့တနင်္ဂနွေနေ့လယ်ကကောင်းမွန်စွာဆင်းသက်နိုင်ခဲ့တာပါ။ Aquarius အပူမုန်တိုင်းကြောင့်လေလိုင်းစထန်နေတဲ့ Florida ပြည်နယ်ရဲ့ Atlantic ကမ်းခြေနဲ့မတူဘဲလိုင်းလေငြိမ်သက်နေတဲ့ Florida နယ်စပ်ကျက်ရှာစုံတွေက Pensacola ကမ်းခြေနားမှာအခုလိုဆင်းသက်နိုင်ခဲ့တာပါ။ဒီအာကာသယာဉ်မှူး Jack Harley နဲ့ Bob Benskin တို့ဟာနိုင်ငံတကာအာကာသစခန်းကနေစနေနေ့ညပိုင်းကစထွက်ခွာလာခဲ့ကြတာပါ။သူတို့ကလေးငယ်တွေကအမြင့်မားဆုံးနဲ့အတောက်ပြောက်ဆုံးဖြစ်အောင်လုပ်ပါလို့တိုက်တွန်းထားပြီးပြန်တွေ့ဖို့မအောင်နိုင်တော့ပါဘူးလို့ပြောထားတဲ့အသံသွင်းခွေတွေကိုနားထောင်ကအိယာနိုထပြီးဒီအပြန်ခီးကိုစမ်းသက်ရင်းနဲ့ခက်ချမ်းချမ်းခီးနဲ့ကအခုလိုချောချောမောမောပြန်ရောက်လာခဲ့တာပါခင်ဗျာ